မင်္ဂလာပါဦးကျော်စန္ဒာရှင
်မင်္ဂလာပါအမြင
်ဟိုစက်ကောင်စီကဒီရပိုင်းအတွင်းမှာပဲပေါ့နော်နိုင်ငံတော်အရေးပေါ်ကာလကိုထပ်ပြီးတော့တက်တန်းတူးလိုက်ပါတယ်နိုင်ငံတည်ငြိမ်အေးချမ်းမှုမရှိသေးတဲ့အတွက်လိုအပ်လို့တက်တန်းတူးရတာလို့ပြောပါတယ်ဒီပေါ်မှာဘယ်လိုသုံးသပ်ပေးပါမလဲ
နိုင်ငံတော်တည်ငြိမ်အေးချမ်းမှုမရှိသေးဘူးဆိုတာမှန်ပါတယ်ဒါပေမဲ့မေးရမယ့်မေးခွန်းကအဲ့လိုနိုင်ငံတော်တည်ငြိမ်အေးချမ်းမှုမရှိအောင်ဘယ်သူကလုပ်နေရလဲဆိုတဲ့ဟာအဓိကကြားမယ့်မေးခွန်းဖြစ်တယ်လို့ထင်ပါတယ်ပြမောက်က2020ရွေးကောက်ပွဲပြီးတော့ဒီမိုကရေစီလမ်းကြောင်းဟာပုံပြီးပြင်ပလာမယ်ရှေ့ကိုအေဂျင်ဆက်သွားမယ်လို့ရက်ပြောလင်းထားရတဲ့အချိန်ဖြစ်ပါတယ်အဲ့ဒီအချိန်မှာအဲ့ဒါကိုဖြတ်သိမ်းပြီးတော့သူတို့အာနာစင်းလိုက်ကြတဲ့နိုင်ငံတော်တည်ငြိမ်အေဂျင်မှုကပြတ်ပြတ်သွားခဲ့ပြီဖြစ်ပါတယ်ဆိုတော့အခုလည်းပဲနိုင်ငံတော်တည်ငြိမ်အေဂျင်မှုကမရှိတာအမှန်ပါပဲသူတို့တည်ငြိမ်အေဂျင်တခုမှလောက်တာမှမရှိတာသူတို့လုပ်နေသမျှဟာနိုင်ငံတော်တည်ငြိမ်အေဂျင်မှုနဲ့ဆန့်ကျင်တဲ့ကိစ္စတွေလို့ပြောချင်ပါတယ်ဥပမာအဖြစ်သူတို့မတရားအာဏာသိမ်းခဲ့တာကိုသူတို့ကဥပဒေနဲ့ညီလုတ်တယ်လို့ပြောတယ်လက်မခံတဲ့လူစုသမျှကိုသူတို့ဟာရန်သူလိုသဘောထားပြီးတော့အကြမ်းဖက်ပြီးတော့နှိပ်ကွပ်နေတယ်ဆိုတော့ဘယ်လိုမှတည်ငြိမ်အေးချမ်းလာစရာအကြောင်းမရှိဘူးလို့ထင်ပါတယ်ဆိုတော့ပြန်ကောက်ရရင်တော့တည်ငြိမ်မှုအေးချမ်းမှုမရှိအောင်မရှိဘူးဆိုတာမှန်တယ်မရှိအောင်လုပ်နေတာကဘာတူလဲဘာကြောင့်လဲဆိုတာကိုစစ်ဆေးရမှာသာဖြစ်တယ်လို့ထင်ပါတယ
်အဲဒီ2021ဧပြီလတုန်းကအရေးပေါ်ကာလသက်တမ်းကနှစ်နှစ်ထက်ပိုပြီးတော့မကြနိုင်တော့ဘူးလို့ဗိုလ်ချုပ်ဇော်မင်းထွန်းကနေပြီးတော့ပြောခဲ့ပူပါတယ်2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်425မှာဒီအေးပေါ်ကာလကို6လတက်တန်း2ချိန်တိုးနိုင်တယ်လို့ဖော်ပြထားပါတယ်အဲ့တော့ဒီပေါ်မှာရောဘယ်လိုပြောချင်ပါလဲ
2008ဖွဲ့စည်းပုံကို၌ကသူတို့စစ်တပ်လူချင်းတလူဆွဲလို့ရအောင်လုပ်ထားတဲ့ဖွဲ့စည်းပုံလို့ပြောရမှာဖြစ်ပါတယ်သူတို့စစ်အာဏာတစ်တက်ကိုအာဏာတွေအများကြီးပေးထားတယ်တတိဥပဒေရဆိုရင်သူတို့လိုချင်တဲ့အာဏာတွေအကုန်လုံးယူထားပြီးဖြစ်တဲ့အတွက်ကြောင့်စစ်သားကနောက်ထပ်အာဏာသိမ်းရမရှိတော့ဘူးဆိုပြီးတော့ကိုတွက်ခတ်ရတာလို့ပြောရလဲပဲအဲ့ဒါကိုလည်းသူတို့နောက်သူတို့လိုချင်တဲ့လုံးလုံးများတဲ့ခါကျတော့အဲ့ဒါကိုဖြစ်တယ်သူတို့ပြဋ္ဌာန်းထားတဲ့ဥပဒေရရွေးကောက်တင်မြှောက်ထားတဲ့သမ္မတကိုပဲအိမ်သွားပြီးတော့အတင်းလက်မှတ်ထိုးခိုင်းမထိုးဘူးညတော့ဖမ်းဆီးခေါ်ဆောင်လာတယ်ပြီးတော့ထောင်ထဲထည့်တယ်နောက်သူတို့ကတက်ပြီးတော့ဆူရဖွဲ့တယ်ဆိုတော့ဒါရီယာရော2008ဖွဲ့စည်းပုံနဲ့ညီရလားဆိုတော့လည်းမေးရစီပါတယ်ဆိုတော့အခုလည်းပဲသူတို့အဲ့2008ကိုပဲကိုးကားပြီးတော့ဒီဥပဒေရလုံနေပါတယ်လို့ပြောတယ်အဲ့မှလည်းတနေ့မှ6လ2ချိန်နဲ့မတူရဘူးပြောတယ်အခုလည်းအချင်းချင်းတူလာခဲ့တယ်အမေခအိမ်မှာခါသမန်ချင်းနေမှာဆိုတာထပ်ထားတဲ့အတွက်ကြောင့်သမန်မဟုတ်တဲ့အတွက်ကြောင့်တူရဲဘာညာပြောနေတော့ဒီတံတရားဘယ်တော့ပြီးမှမဟုတ်ပါဘူးသူတို့ပဲအကြောင်းပြပြီးဆက်တိုးနေမှာပဲလို့ယူဆပါတယ်သူတို့အနာသိနေသမျှလည်းပဲဘယ်တော့မှသမန်ချင်းနေဖြစ်လာမှာမဟုတ်ပါဘူ
းဘုဒ္ဓဇောမင်းထုံးကပထမဆုံးတပည့်တွေနှစ်နှစ်ပဲတက်ပူပြီးမကြနိုင်ဘူးပြောတယ်တကယ်တော့အနာသိပြီးနောက်မှသူတို့ကျန်တဲ့တစ်နှစ်ထိန်ထားမယ်လို့ပြောတာပါဆောက်တော့အဲ့တော့နှစ်နှစ်ဖြစ်သွားတယ်သူတို့စကားကိုလည်းမယုံကြဘူးနောက်တစ်ခါကူထပ်တက်ပဲတူလာတယ်ဆိုတော့သူတို့ဆက်ဒူးချင်းသူတို့တူနေမှာပဲဒီကိစ္စကတော့ဆိုတော့သူတို့ရွယ်ချက်ကတော့ဘာဖြစ်နိုင်လဲဆိုလို့ရှိရင်2024ကျရင်2020ဒုံကလုခဲ့တဲ့ရွေးကောက်ပွဲစတန်းဟာ၄နှစ်ကြာသွားပြီဆိုတော့အဲ့ရွေးကောက်ပွဲရလဟာဒါပြီးဆုံးသွားပြီလေ expire ဖြစ်သွားပြီဆိုပြီးတော့တမျိုးတမျိုးများလှည့်လာလေမလားအဲ့ဒါကြောင့်သူတို့ဟာတက်တန်းအကြောင်းမျိုးမျိုးပြပြီးတော့တူးတူးနေတာဖြစ်တယ်လို့သုံးသပ်မှာဖြစ်ပါတယ
်ဒါပေမဲ့အခုအနေထားပါဟိုစစ်ကောင်စီအနေနဲ့ထပ်ပေါက်ပိတ်နေတဲ့အနေထားမျိုးလို့လည်းပြောလို့ရပါတယ်เนาะနောက်ဟိုနိုင်ငံတကာဖိအားတွေကလည်းတစ်ဖက်အဖက်ဖက်ကနေပြီးတော့ပေးနေတဲ့အချိန်မျိုးမှာဒီလိုတက်တန်းထပ်တိုးလိုက်တာပို့ပြီးတော့ဂျင်းတဲ့ချက်ထဲကိုရောက်မသွားနိုင်ဘူးလား
ညာရှင်ကထွက်ပေါက်ပိတ်နေတဲ့အနေအထားဆိုတော့ထွက်ပေါက်ပိတ်နေတာမှန်ရဲ့လားထွက်ပေါက်မရှိဘူးလားသူတို့ကနေကထွက်ပေါက်ကိုမှမထွက်တာလို့ပဲကျွန်တော်ပြောချင်တယ်ထွက်ပေါက်ပိတ်နေသလားအဲ့ဒါမေးစရာသိဒီမှာလည်းမေးခွန်းတစ်ခုဖြစ်ပါတယ်သူတို့ထွက်ချင်းထွက်လို့ရသားပဲသူတို့ကနေကထွက်ပေါက်ပိတ်တာကိုလိုချင်နေသလားစောစောကပြောသလိုပေါ့ထွက်ပေါက်ပိတ်ထားရင်သူတို့အာဏာသုံးရလုံးပေါ့ဥပဒေပြည်ရေးတရားစီရင်ရေးအုပ်ချုပ်ရေးအကုန်လုံးကိုသူတို့ပဲသူကံပြာအရာရှင်စတင်နဲ့ထင်တယ်လို့လို့ရနေရပဲစီးပွားရေးကအစဆိုတော့သူတို့ဒီအခြေအနေမျိုးကိုသူတို့နှစ်သက်နေလို့တမင်တကမထွက်တာထွက်ပေါက်ပေးအောင်သူတို့လုပ်နေတာလို့လည်းပဲတစ်ဖက်ကစဉ်းစားလို့ရတယ်ဆိုတာပြောတာပါเนาะဆိုတော့လူတချို့ကတော့ထွက်ပေါက်ပိတ်တယ်ထွက်ပေါက်ပိတ်တယ်သုံးသပ်ကြတယ် yes အဲထွက်ပေါက်ပိတ်တယ်ဆိုတဲ့သုံးသပ်ချက်နဲ့အတူတစ်ဖက်မှာလည်းပဲထွက်ပေါက်ပေးအောင်သူတို့လုပ်ပြီးတော့သူတို့ထင်ရကိုလုပ်နေရဆိုပြီးတော့စဉ်းစားစရာလည်းဖြစ်လာပါတယ်ဆိုပိုးပြီးဂျင်းတဲ့ကြက်ထဲရောက်မလာဘူးလားအခက်ခဲမှန်ပါတယ်တကယ်အခက်ခဲပိုးတွေ့လာမှာပြည်သူလူထုသာဖြစ်ပါတယ်သူတို့အတွက်အခက်ခဲပါမှမတွေ့ပါဘူး
သူတို့လုတ်ချင်တာလုတ်နေတာပဲသူတို့လုတ်လို့ရပါတယ်ဒါပေမဲ့ပြည်သူလူထုမှာစားဖို့နေရဒုက္ခဒါဒီမကျေနပ်တဲ့စနစ်လောက်မှနေရတာအာဏာရှင်လောက်မှနေရတာနောက်ပြီးတော့အိုးအင်းဆုံးပြပြီးထွက်ပြေးရတာသာတော်ွယ်မြတ်တော်ွယ်မိသားစုတွေနဲ့သာသမီနဲ့ဝေးခွာအများကြီးဒုက္ခတွေကြုံရပါတယ်ဆိုတော့ပြည်သူကတော့ဂျင်းတဲ့ကြက်ထဲကိုဆက်ပြီးရောက်နေမှသိကြတယ်သို့တော်လည်းပဲစစ်ကောင်စီရောက်မယ်လို့ကျွန်တော်မထင်ပါဘူးခင်ဗျာ
အခုတစ်ချိန်နဲ့ဆိုရင်ပေါ့ဒါဒီလိုအရေးပေါ်ကာလကိုတက်တန်းတိုးလာတာ၄ချိန်ရှိပါပြီဒီလိုအချိန်ချင်းတိုးနေတာကအဖြေပါလားဒီလိုတိုးလိုက်တဲ့အတွေ့တစုံတရာတိုးတက်မှုရှိလာမှာလားအဲ့ဒါအဲ့ဒီပေါ်မှာရောဘယ်လိုပြောပြချင်ပါလဲ
တိုးတက်မှုကအဲ့ဒီတော့တကယ်တိုးတက်မှုရှိလာမလားဆိုရင်ပထမတစ်ချိန်တည်းဒုတိယတစ်ချိန်တစ်ဖြည်းဖြည်းတစ်ဖြည်းတိုးတက်လာတာရိပ်မြင်ခဲ့ရတယ်ဆိုရင်တော့နောက်လည်းပဲဆက်လက်ပြီးတိုးတက်လာမယ်လို့ကျွန်တော်ညွှန်မှန်းနိုင်တယ်ပေါ့အခုမင်းတန်းရှင်ကြည့်ပါမြတ်စင်နော်ဟိုလုံးကတက်ပြီးတော့သင်ခဲ့တဲ့အချိန်နဲ့အခုနဲ့ပူတွတ်တက်လာသလားပူပြီးတော့ဆုပ်ဆုပ်ဆုပ်ဆုပ်ဆိုးရွားကြဆင်းသွားတယ်ဆိုတော့ပထမတည်းကဒုတိယတည်းမှာပူဆိုးတယ်တတိယတည်းပူဆိုးတယ်သုထတည်းပူဆိုးနောက်တဖြည်းဖြည်းတော့တက်မလာအဲ့တော့ဆိုတော့စဉ်းစားကြတက်ပြီးတော့လွယ်ကူတဲ့သုံးသပ်ချက်ပါပဲ very simple logic ပေါ့ဆက်ပြီးတော့ကြမဲ့အချိန်နဲ့ရှိရလို့ပြောရမှာဖြစ်ပါတယ်ဆိုတော့အဲ့လိုပြောရတာလည်းပဲသိအဆိုးမြင်တာပဲလို့ပြောခံကြဝေဖန်လဲခံရမှာပါပဲတကယ်တော့တကယ်တမ်းစဉ်းစားကြည့်ရင်လည်းပဲရေနာစရာကောင်းတဲ့အချိန်နဲ့အချိန်နဲ့ဆက်လက်ပြီးတော့ဒါကြာဆင်းသွားမဲ့အချိန်တွေတွေ့နေရပါတယ်တွေ့တက်လာစရာတော့မမြင်ပါဘူ
းအဲဆိုရင်ဒီလိုကြာဆင်းသွားတဲ့အချိန်ကနေပြီးတော့ပြန်ပြီးတော့ဟိုတိုးတက်လာအောင်ပြေလည်လာအောင်ဘယ်လိုနည်းလမ်းရှိပါမလဲ
သိလွယ်ကူပါတယ်နည်းလမ်းဟာဒါဆန္ဒရှိရင်နည်းလမ်းဖြစ်တာပဲလေဆိုဝေးရှိရင်ဝေးရှိရဆိုတာသိကြပါတယ်ပထမဆုံးကဒါ violence ကိုရက်လိုက်အကြံဖက်မှုတွေရလိုက်ရလိုက်ပြီးတော့မတရားဖန်ဆီးထားတဲ့လူတွေထောင်ချလိုက်လွှတ်လိုက်ပြီးတော့သဘောယိုနဲ့တွဲဆုံဆွေးနွေးလိုက်ပေါ့အခြေအနေမှန်ကိုလက်ခံပြီးတော့ဒါကျွန်တော်ရဲ့အမြင်နဲ့ကနိုင်ငံတကာကလည်းဒီအတိုင်းအာဆီယံမူငါချက်ကလည်းဒီဟာကိုပဲအဓိကသလိုပြောထားရတာဖြစ်ပါတယ်။ဒါကိုတွဲဆုံဆွေးနွေးလုပ်ပါဒီလိုလွှတ်ပါဒီလိုလုပ်ပါစစ်ကောင်စီကမှမလိုက်တာကဘယ်တက်နိုင်မလဲဆိုတော့သူတို့ကထွက်ပေါက်ရှိတယ်သူတို့ဆိုတော့ဒီဟာကထွက်ပေါက်ပါပဲဒီဟာကိုသွားလိုက်ရင်လွယ်လွယ်လေးပါပဲဆိုတော့သူတို့မလုပ်တာကတော့လွယ်လွယ်လေးဆိုတော့လန်းစားပွင့်သွားမှာပေါ့လေနှိမ့်နှိုင်းရတာတော့အများကြီးအခက်အခဲရှိမှာပါဒါကဒီလိုထိုင်ပြောနေုံနဲ့ပြည်တဲ့ကိစ္စတော့မဟုတ်ပါဘူးအများကြီးသူတို့ချိန်ယူနှိမ့်နှိုင်းရမယ်ဒါပေမဲ့လုံနိုင်တဲ့နီလန်ရှိနေပါတယ်အဲ့လိုလုံရင်ဖြစ်မယ်မလုံဖဲနဲ့နေပြီးတော့ဒီလိုကျင်းလေးကြက်ထက်မှာပဲသူတို့ဆက်နေမယ်အနာထက်ပြီးတော့ထိန်ချုပ်ထားမယ်သူတို့စက်တန်းနေကျင်တဲ့အထိဆိုရင်တော့ဘယ်လုံးမတက်နိုင်မှာမဟုတ်ဘူးလို့ပဲစိတ်မကောင်းစွာနဲ့ပြောမှာဖြစ်ပါတယ
်နောက်ထပ်မေးချင်တာတစ်ခုကပါဟိုဒီချိန်နဲ့တိုက်တိုက်ဆိုင်ဆိုင်ပေါ့နော်ဘာသာရေးအခမ်းအနားတွေလှုပ်လာတာလည်းရှိပါတယ်ဒီလိုအခမ်းအနားတွေလှုပ်လာတာဟာတကယ်ပဲတိုက်ဆိုင်မှုလို့ဆိုနိုင်မှာလား
အဲ့မှာလည်းတိုက်ဆိုင်မှုလို့ဆိုနိုင်ပါတယ်သို့တော်လည်းပဲတိုက်ဆိုင်အောင်တမင်တကာလှုပ်တယ်လို့ဆိုရင်ပုံမှန်နိုင်မယ်လို့ပဲပြောချင်ပါတယ်ဘာကြောင့်လဲဆိုတော့သူတို့ဟာဘာသာရေးနဲ့လှုပ်ပြခြင်းအပြင်သူတို့လူရက်ကိုလူလူပို့ပြီးတိမ်ညွတ်လာမယ်ဆိုတဲ့ဆန္ဒမျိုးသူတို့မျှော်လင့်ချက်မျိုးရှိပါလိမ့်မယ်ဘာသာရေးကိုနိုင်ငံရေးအတွက်မဆုံးရဘူးလို့တော့အတိအကျပြောဖို့ခက်ပါတယ်ဒါ theory ရဲ့အများကြီးပါပဲတချို့ပုဂ္ဂိုလ်တွေဆိုရင်ဘာသာရေးနဲ့နိုင်ငံရေးကိုခွဲပြလို့မရဘူးပြောတဲ့ပညာရှင်တွေအများကြီးပါကျွန်တော်စိတ်ထဲမှာစွဲနေရမဟာမဂန္ဒီရဲ့ပြောကြားချက်တစ်ခုဖြစ်ပါတယ်ဘာသာရေးဟာနိုင်ငံရေးအတွက်သိဆုံးကြရတယ်ဘာသာရေးကစွန့်စင်တဲ့စိတ်ပန်းဆိုင်ရာနူးညံ့သိမ်မွေးတဲ့စိတ်ထားသဘောထားကြည့်မှုအဲ့ characteristic တွေဘာသာတရားတိုင်းမှာဒီဟာသင်ပြထားတာရှိပါတယ်ဆိုတော့ဒီဟာကိုယူပြီးတော့နိုင်ငံရေးမှာသုံးနိုင်တော့စိတ်အဆုံးတက်ရပါလေဆိုတော့အဓိကအရေးကြီးတာကတော့ဒီဘာသာရေးကိုအသုံးချတာဟာစိတ်ကောင်းစေတနာနဲ့အမှန်အတွက်အသုံးချသလားသူတို့မဟုတ်သူလုံးချင်တာမတရားလုပ်ဖို့အတွက်အသုံးချသလားနမူနာတစ်ခုပြောမယ်စိတ်ထဲမှာပေါ်လို့ခက်ကြမ်းကြမ်းဖြစ်ကောင်းလဲစီခံပေါ်လေဟိုကဆက်တန်းစင်မင်းကိုလာတတ်တဲ့သုံးထုတ်သူဟာသင်္ကန်းကြီးကိုယုံလာခဲ့တာပဲဆိုတော့ဒီလိုကြီးဒီမျိုးမှသင်္ကန်းကိုယုံပြီးတော့ဘာသာရေးကိုအသုံးချရဲဆိုတော့လုံးဝမဖြစ်တင်တဲ့ကိစ္စပါသို့တော်လည်းပဲတကယ်တမ်းကောင်းအောင်လုပ်တဲ့အချိန်မှာဘာသာရေးအခမ်းအနားလုပ်တဲ့ဆရာတော့ဘာမှပြောစရာမရှိပါဘူးဆိုတော့အခုကတော့သူတို့ကတမင်တကာရည်ရွယ်ချက်နဲ့တိုက်တဲ့ဆိုင်လုပ်တာဖြစ်နိုင်ပါတယ်သူတို့ရဲ့ရည်ရွယ်ချက်စိတ်စည်နာပေါ်မှာအများကြီးမူတည်လိမ့်မယ်လို့ပဲပြောချင်ပါတယ်ပြောစရာအ
ဲ့တော့ဒီလိုလုပ်တော့ကောဟိုဒီပေါ်မှာထိရောက်မှုရှိပါမလားတစုံတရာပြည်သူကလက်ခံလာပါမ
လား Yeah အဲ့ဒါအရေးကြီးဆုံးပေးပါမယ်ပြည်သူလူထုကလက်ခံရင်ဖြစ်မယ်ဆိုကုနာပြောတဲ့အခြေအနေကပြည်သူတွေကလက်ခံမလားအဲ့ဒါကအဓိကပါပဲပြည်သူကလက်ခံတယ်ဟာကောင်းတဲ့အလုပ်ပဲဒီဟာပြင်ကောင်းတယ်လို့ယူဆရင်တော့လက်ခံမယ်ဒါပေမဲ့လက်ရှိအခြေအနေမှာတကယ်တမ်းသူတို့အတွက်အကျိုးကျေးဇူးကောင်းတာတွေတစုံတရာခံစားနေရတယ်ဆိုရင်တော့ပြည်သူကတော့ကောင်းတယ်လို့ သာဓုခေါ်ကြမှာပဲဆိုတော့အခုကပြည်သူတွေဘယ်လိုခံစားနေရလဲဆိုတာသိတဲ့အတိုင်းပါပဲဆိုတော့ပြည်သူဆုံးဖြတ်ရမယ်အဆုံးဖြတ်တာဖြစ်တယ်လို့ပြောပြစီခင်ဗျာ
ဟုတ်ကဲ့ပါကျေးဇူးတင်ပါတယ်ဦးကျော်စံသာရှင်
ဟုတ်ကဲ့ကျေးဇူးပါမကောင်းမြင်တဲ့လွန်ရများကြက်လိမ့်မလားလဲစူးတထိတ်နေလို့ရတဲ့အစီအစဉ်ဖြစ်ပါတယ်ခင်ဗျာဒီနေ့ရော